ကရေဘီယံကျွန်းတွေကနေအမေရိကန်ပြည်ထောင်စုအတ္တလန်တိတ်ကမ်းရိုးတန်းအထိသတင်းတစ်ပတ်ကြာဖြတ်သန်းတိုက်ခိုက်လာရကဟေတီနိုင်ငံမှာအများစုဖြစ်တဲ့လူတစ်ထောင်နီးပါးသေဆုံးခဲ့ရပြီးတဲ့နောက်မက်သျူဟာရီကိန်းမုန်တိုင်းဟာအပြော့ပြက်ပြဲကနီးလာပြီးဖြစ်ပါတယ်။မုန်တိုင်းဟာဒိုမီနီကန်သမ္မတနိုင်ငံဂျမေကာကျူဘာနဲ့ဘာဟားမားနိုင်ငံတွေကနေဒီဒေသခံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုမှွေနှောက်ဖျက်ဆီးခဲ့တာဖြစ်ပါတယ်။စနေနေ့နောက်ပိုင်းကတော့မုန်တိုင်းရဲ့ဗဟိုချက်ဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကိတ်ဖီးယားကနေ85ကီလိုမီတာအကွာမှာရှိနေပြီးတော့လူနေထူထပ်တဲ့ဒေသတွေကနေတဖြည်းဖြည်းချင်းအဝေးကိုရွေလျားသွားနေပြီဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကထက်တဝက်လောက်သာပဲပြင်းထန်တော့တဲ့ဒီလေတိုက်နှုန်းဟာတနာရီကို120ကီလိုမီတာလောက်နဲ့တဖြည်းဖြည်းအပြော့သွားခဲ့တာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကနေမြောက်ကယ်ရိုလိုင်းနားထိကီလိုမီတာ950ရှည်လျားတဲ့အမေရိကန်အရှေ့ဘက်ခြမ်းကမ်းရိုးတန်းဒေသတစ်လျှောက်ကနေရာတော်တော်များများမှာဆူဆူဝါးဝါးရေကြီးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့မုန်တိုင်းကြောင့်အ ਨੇ ဆုံးလူ10ဦးလောက်သေဆုံးခဲ့ရတဲ့ပြည်နယ်လေးခုမှာအရေးပေါ်အခြေအနေကိုကြေညာခဲ့ပါတယ်။မက်သျူဟာရီကိန်းမုန်တိုင်းဟာအမေရိကန်အရှေ့ဘက်ခြမ်းကို6နှစ်အတွင်းအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်ပြီးဟာရီကိန်းမုန်တိုင်းတွေထဲမှာအချိန်အကြာဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်စံချိန်တင်ခဲ့ပေမဲ့အစအဦးတွေပျက်စီးဆုံးရှုံးမှုကတော့ကြိုတင်ခန့်မှန်းထားတာထက်သက်သာရရခဲ့ပါတယ်။